Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတော်ရရှိများရှင် VOE မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ26ရက်နေ့တင်ပြနေတဲ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေ line number 1269နဲ့29ရောအနေနဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနောင်လပိုင်ပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူသွားမှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအရက်သားရာနဲ့ချီတည်ဆုံးခဲ့ရတယ်လို့ပြောဆိုခံထားရတဲ့အီရန်နိုင်ငံမိုဆူးမြို့တွင်လေကြောင်းတိုက်ခိုက်မှုတွေကိုဆောင်ရွက်ခဲ့တဲ့အကြောင်းအမေရိကန်အရာရှိတွေကအတည်ပြုထားပါတယ်။ဟောင်ကောင်ကျွန်းမှာတော့အုပ်ချုပ်ရေးမှူးသစ်အဖြစ်အမျိုးသမီးတဦးကိုပထမဆုံးအကြိမ်ဖြစ်ရွေးကောက်တင်မြှောက်ပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ကနက်ကလိုက်တစ်ခုမှာတော့ဒီကနေ့ပြစ်ခတ်မှုဖြစ်တာကြောင့်ဒါဇင်နဲ့ချီပီတန်းရရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ပါပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းတွေအထဲမှာတော့ဧပြီလ၁ရက်နေ့မှာကျင်းပမယ့်2019ကြားဖြတ်ရေးကောက်ပွဲအတွက်ပါတီတီးကမဲဆွယ်စည်းရုံးနေကြပြီဖြစ်ပါတယ်။ဒီကြားဖြတ်လက်လက်ရေးကောက်ပွဲမှာဘယ်ပါတီတွေကအနိုင်ရချိန်များသလဲဆိုတာကိုတော့
တိုင်းရင်းသားဒေသတွေမှာမွန်ဥပချောင်းစုံလိုနေရာမျိုးနောက်ရှမ်းပြည်လိုနေရာမျိုးတွေမှာတော့တိုင်းရင်းသားနိုင်ငံရေးပါတီတွေကပို့ပြီးတော့အခြေအနေကောင်းတယ်လို့အဲ့လိုတွက်ချလို့ရပါတယ်
လွတ်တော်ကိုစလဲဟောင်းဦးရထွန်းသုံးသက်ခဲ့တာဖြစ်ပါတယ်အပြည့်စုံနောက်ပိုင်းမှာတင်ဆက်သွားမှာပါဒါအပြင်နျူကလ িয়ার လက်နက်ပိတ်ပင်ရေးအတွက်စာချုပ်တဲ့သတင်းနဲ့နောက်ပိုင်းမှာတော့ကျန်းမာရေးသတင်းဆောင်ပါကိုနားဆင်ရမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့အရင်ဆုံးတော့ထိတ်တရောက်သတင်းတွေကိုမတိုင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကကြီးညာပေးပါအောင်ရှင်
အီရန်နိုင်ငံမိုဆူးမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေလက်ကပြန်လည်သိမ်းပိုက်နိုင်ရေးတိုက်ပွဲတွေအတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတရာကျော်သေဆုံးရတယ်လို့မျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်ရာရှိတွေဘက်ကတော့တိုက်ခိုက်ခဲ့တယ်ဆိုတာကိုအတည်ပြုထားပါတယ်။အဆောက်အုံတွေကတချို့သေဆုံးထိခိုက်ဒဏ်ရာရတာတွေကတော့ IS အစွန်ရောက်တွေကဘုံထောင်ထားတဲ့ကုန်တင်ကားကြီးဖောက်ခွဲလိုက်တာကြောင့်လည်းဖြစ်နိုင်တယ်လို့အရက်သားတချို့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။မိုဆူးမြို့မှာတကယ်တမ်းဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုတော့ဒီအပိုင်းတွေအတင်အတီးပြုတ်ဖို့ခက်ခဲနေစေဖြစ်ပါတယ်။မိုဆူးမြို့သိမ်းတိုက်ပွဲမှာအရက်သားတွေထိခိုက်သေဆုံးမှုများတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့အီရတ်အစိုးရကတိုက်ပွဲတွေယာယီရဆိုင်မယ်လို့ကြေညာခဲ့ပြီးနောက်တနေ့ဖြစ်တဲ့မနေ့စနေနေ့ကပဲအမေရိကန်အစိုးရတာဝန်ရှိသူတွေရဲ့ကြေညာချက်ထွက်ပေါ်လာပါတယ်။မိုဆူးမြို့ရဲကဂျီဒီတာရက်ကွက်ထဲမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတရားကျော်တေဆုံးရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးအရက်သားထိခိုက်တေဆုံးမှုဆိုင်ရာယုံကြည်ရလောက်တဲ့စစ်တမ်းတရားရဖို့ဆောင်ရွက်နေတယ်လို့ IS ကိုချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကကြေညာချက်မှာပြောဆိုထားပါတယ်။မိုဆူးမြို့ရောက IS ကိုထိန်းချုပ်ထားရာဒေသတွေမှာအရက်သား9သိန်းကျော်ရှိနေတယ်လို့လည်းယူဆထားကြပါတယ်ရှင်
။ Syria ဆိုရရဲ့နယ်သူရဲ့မဟာမိတ်ရုရှားစစ်လေယာဉ်တွေက Syria နိုင်ငံတဝန်းကသဘုံတွေကိုပြစ်မှတ်ထားပြီးစနေနေ့မှာဘုံကျဲတိုက်ခိုက်ခဲ့တာကြောင့် Idlib မြို့ကသဘုံတွေထိန်းချုပ်ထားတဲ့အမျိုးသမီးကျင်းထောင်ကအကျဉ်းသားတွေပါဝင်လူများပြားသိဆုံးခဲ့ပါတယ်။အဲ့ဒီထောင်ကိုစနေနေ့ညကတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်ကိုတော့မသိရသေးပါဘူး။ဒါပေမဲ့သေဆုံးသွားတဲ့သူတွေထဲမှာအကျဉ်းသားတွေနဲ့ထောင်ဝန်တန်း16ယောက်ပါဝင်တယ်လို့စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါတယ်လေကြောင်းကနေတိုက်ခိုက်တာကိုခံရပြီးတဲ့နောက်မှာအိမ်မှာရှိတဲ့အကျဉ်းသားတွေထောင်ထဲကနေထွက်ပြေးဖို့လုပ်ခဲ့တာမှာထောင်လုံးဂျုံရီးတွေကပြစ်ခတ်ခဲ့တဲ့အတွက်အကျဉ်းသားတချို့သေဆုံးသွားခဲ့တယ်လို့လည်းပြောပါတယ်နောက်ပြင်နောက်ထပ်တရားဖြစ်စဉ်တစ်ခုမှာတော့စီးရီးယားဆိုရတက်တီဟာဒမတ်စကတ်မြို့အရှေ့ဘက်အချမ်းမှာရှိတဲ့သဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးတော့ဟမိုရီယာမြို့မှာတော့16ယောက်သေဆုံးပြီး50ကြော်တန်းရသွားခဲ့တယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တဘုံဖွဲ့တွေကသမရအဆက်အစိုးရကိုဖျောက်ချနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ဒမတ်စကတ်မြို့တွေကိုလိုင်ကောင်းတွေတူပြီးအမှတ်မထင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရပိုင်းအတွင်းမှာစီးရီးယားဆိုရဘက်ကထိုးစစ်တင်ဆင်လာတာဖြစ်ပြီးတော့ဒါဟာအခုသတင်းပတ်တွေအတွင်းအကြီးအမားဆုံးထိုးစစ်တွေကတစ်ခုဖြစ်ပါတယ်။တဘုံတွေဟာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ဒမတ်စကတ်မြို့အပြင်ဘက်အစိုးရလေးတဲ့စခန်းနဲ့မိုင်အနည်းငယ်အကွာအထိကိုတတ်နိုင်ခဲ့ကြောင်းဒါပေမဲ့အစိုးရဘက်ကဒုံးကျည်တွေနဲ့အပြင်ထံပြန်တိုက်ခဲ့တဲ့အတွက်တဘုံတွေဟာစနေနေ့ကတော့သူတို့တက်သိမ်းထားတဲ့နေရာတချို့ကနေပြန်ပြီးတော့ဆုတ်ပေးခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီကလူစီကားယာနိုင်ကလပ်တစ်ခုမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းပြစ်ခတ်မှုဖြစ်ခဲ့ပြီးအနည်းဆုံး15ဦးသေနတ်ထိမှန်ခဲ့တာမှာဒီထဲကတအုပ်သေးဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကာမီယိုနိုင်ကလပ်အတွင်ပြစ်ခတ်မှုမြင်ကွင်းကတိတ်ကိုတုံ့လှုပ်ခြောက်ခြားစရာကောင်းတယ်လို့လည်းရဲအရာရှိတအုပ်ကပြောပါတယ်။တနတ်သမားကစပြီးပြစ်ခတ်တဲ့အချိန်မှာနိုင်ကလပ်အတွင်မှာလူရှာနဲ့ချီရှိနေတာလို့လည်းရဲကပြောပါတယ်။အသက်အန္တရာယ်စွန့်ရလောက်တဲ့အထိတန်ရာရထားတဲ့သူအတော်များများရှိတယ်လို့ဒေတာရင်းရုပ်တံဖြစ်တဲ့ WLWD ကပြောဆိုထားပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူရှိမရှိဆိုတာကိုတော့အာဏာပိုင်တို့ဘက်ကပြောဆိုတာမရှိသေးပါဘူး ပြစ်ခတ်သူကတဦးမကဖြစ်နိုင်တယ်လို့တော့အာဏာပိုင်တို့ကပြောပါတယ်။ဘာကြောင့်ပြစ်ခတ်မှုဖြစ်ခဲ့တယ်လဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဘယ်လာရုစ်နိုင်ငံမြို့တော်မင်းစ်မှာတားမြစ်ထားတဲ့ဆန္ဒပြမှုကိုဆက်လုပ်ဖို့ကြိုးစားခဲ့ရတဲ့ဆန္ဒပြတဲ့သူတွေကိုအထီးရုံးနေနေရဲတွေကစတင်နေနေလိုက်ပါတယ်။အစိုးရကလူသမားတွေအပေါ်မှာအခွန်အသင့်တွေတိုးကောက်တာကိုကန့်ကွက်ဆန္ဒပြတဲ့ဒစိပ်တစ်ပိုင်းဖြစ်တဲ့လူ900လောက်ဟာမင်းစ်မြို့လေကောင်ကနေခြေတက်ဆန္ဒပြဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။စနေနေ့ကတော့ရဲတွေကထရက်ကားတွေနဲ့ရောက်လာပြီးတော့ဆန္ဒပြတဲ့သူတွေကိုနံပါတ်တုပ်တွေနဲ့ရိုက်နဲ့တားဆီးခဲ့တာပါ။လူရပေါင်းများစွာဖမ်းဆီးခံခဲ့ရပြီးတော့ဖမ်းခံရသူအတော်များများရဲကရိုက်တာခံရတာကြောင့်စေကူတမှုတွေလိုအပ်နေတယ်လို့လည်းလူခွင့်ကောင်းဆောင်ကပြောပါတယ်။ဒါပြင်မျက်မြင်သက်သေတွေရဲ့အဆိုအရတော့အရသားတွေလည်းအရိုက်ခံခဲ့ရပြီးတော့သတင်းတောက်10ယောက်ထပ်မနေဖမ်းဆီးခံခဲ့ရတယ်လို့လည်းရိုက်တာသတင်းတောက်ကပြောပါတယ်။စနေနေ့အစောပိုင်းတုန်းကတော့မင်းစ်မြို့မှာရှိတဲ့အတိုက်ခံ Vesnian 96အဖွဲ့ရဲ့ဌာနချုပ်ကိုရဲကဝင်ရောက်စီးနင်းခဲ့ပြီးတော့တက်ကြွလှုပ်ရှားသူ60လောက်ကိုဖမ်းဆီးခဲ့ပြီးနောက်ပိုင်းမှာပြန်လုပ်ပေးခဲ့တယ်လို့အတိုက်ခံအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။လူဦးရေ 9.4 သန်းရှိတဲ့ဘယ်လာရုစ်နိုင်ငံဟာ2015ခုနှစ်ကလေးကစတင်ပြီးတော့စီးပွားရေးကျဆင်းမှုပြဿနာနဲ့ရင်ဆိုင်နေရတာပါ။အစိုးရကခွန်တိုးကောက်တဲ့အပေါ်မှာလူတော်များများကစန့်ကျင်ခဲ့ကြပြီးတော့အစိုးရကနေအလုံးလက်မဲ့ပြဿနာရောကြအောင်မလုပ်ဆောင်နိုင်တဲ့အတွက်သူတို့ဟာအကြီးအကျယ်တိုက်ခိုက်နေနိုင်နေကြတယ်လို့လည်းပြောပါတယ်ခင်ဗျာ။
ရွေမေးခံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းစီစဉ်ရဲ့တင်းနှင်းကနေညနေခင်းသတင်းတွေကိုကြေညာနေပါတယ်ရှင်ဟောင်ကောင်ကျွန်းရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြပါတယ်။ကာရီလမ်ကဟောင်ကောင်အုပ်ချုပ်ရေးမှုအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုံကိုဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အကြီးအကဲကိုရွေးချယ်လိုက်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်ခင်မရပါဘူး။တရုတ်အစိုးရကအကြီးအကျယ်ထောက်ခံစည်းရုံးပေးခဲ့တဲ့အသက်59နှစ်အရွယ်ကာရီလမ်ထောက်ခံမဲ989မဲနဲ့အနိုင်ရခဲ့တာကအထူးအဆန်းတော့မဟုတ်ပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့တရုတ်လူလားဟန်ရှိတဲ့ကာရီလမ်အနိုင်ရမှုအပေါ်မှာစိုးရိမ်နေကြပါတယ်။ဟောင်ကောင်ရဲ့အပေါ်မှာတရုတ်ဘက်ကပိုပြီးဝင်ရောက်ဆွတ်ဖက်လာတဲ့အတွေ့အရင်ဗြိတိရှ်ကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအမှတ်ခံထားတဲ့တနိုင်ငံစနစ်နှမျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်ကြတာဖြစ်ပါတယ်။ဟောင်ကောင်ကျွတ်ဟာစိတ်ဝမ်းကွဲမှုတွေကြောင့်အခက်တွေ့နေရပြီးစိတ်ပျက်စရာတွေများလာတယ်လို့ကာရီလမ်ကဒီကနေ့ပြောပါတယ်။စိတ်ဝမ်းကွဲမှုတွေပပျောက်သွားအောင်ဦးစားပေးဆောင်ရွက်မယ်လို့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးသစ်ကပြောဆိုလိုက်ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ပိုင်းမှာစစ်သွေးတော်ရေးလို့တန်လျာရှိသူတွေကလက်နက်တိုက်ကိုဝင်ရောက်တိုက်ခိုက်ရမှာရဲနှစ်ယောက်ပါဝင်6ယောက်သေဆုံးသွားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒီကနေ့ပြောကြားလိုက်ပါတယ်။ဆိုဟာမျိုးကအစ္စလာမ်ဘာသာရေးကျောင်းတစ်ခုနားမှာရှိတဲ့လမ်းပေါ်မှာစနေနေ့ကပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်25ယောက်ထပ်မံနေသေဆုံးသွားတယ်လို့လည်းရဲအစီအစဉ်ဘာရှူတက်ဘူနစ်ကပြောပါတယ်။လက်နက်ခဲယံအပြည့်စုံနဲ့အဆောင်အုံတစ်ခုမှာပုံအောင်နေတဲ့အစ္စလာမ်အစွန်းရောက်တွေကိုချေမှုန်းနိုင်ဖို့အတွက်ပြည်သူ့စစ်အဖွဲ့တွေကပြီးခဲ့တဲ့တောက်ကြနေကလေးကကြိုးပမ်းနေကြတာပါ။ဒီကနေ့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာကြီးမားတဲ့ပောက်ကွဲမှုကြီးတစ်ခုပါဝင်ပောက်ကွဲမှုတွေအတော်များများလည်းဖြစ်ပွားခဲ့ပါတယ်။ရဲတပ်ဖွဲ့ကတော့သတင်းတော့တွေပါဝင်အရသားတွေကိုအဲ့ဒီနေရာတဝိုက်ကိုမသွားဖို့တားမြစ်ထားပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာလီစိတ်နာကလူစီကားတဲ့လမ်းပေါ်မှာရှိတဲ့ရဲစခန်းတစ်ခုနားမှာလူတစ်ယောက်ကသူ့ဟာသူအသေးခံဘုံခွဲတိုက်ခိုက်ပြီးတဲ့နောက်အခုလိုစစ်သွေးကြွားလို့တန်လျာရှိသူတွေနဲ့အပြန်အလှန်ပစ်ခတ်တာတွေဖြစ်လာခဲ့တာပါ IS အဖွဲ့ကတော့ဆိုဟတ်နဲ့ဒါကာမြို့ကတိုက်ခိုက်မှုတွေဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြလိုက်ကြောင်းအကြမ်းဖက်အဖွဲ့တွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ online ကနေစောင့်ကြည့်နေတဲ့ SID ထောက်လိုင်းအဖွဲ့ကပြောပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်ဒီလအစောပိုင်းကအမေရိကန်တို့ရဲ့အကြမ်းဖက်မှုတိုင်ပြန်တိုက်ဖျက်ရေးလေကြောင်းတိုက်ခိုက်မှုအတွင်းအယ်ခိုင်ဒါခေါင်းဆောင်တို့ကိုတုတ်တင်နှံခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကမနေ့စနေနေ့ကပြောပါတယ်။တေဆုံးခဲ့တဲ့အယ်ခိုင်ဒါခေါင်းဆောင်ဟာကာရီရာစင်ဖြစ်တယ်လို့အတည်ပြုပြီးပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကဟိုတယ်တစ်ခုနဲ့2009ခုနှစ်တုန်းကသီရီလင်ကာခရစ်ကက်အကစားအဖွဲ့လိုက်ပါလာတဲ့ခီးတယ်တင်ကားကိုတိုက်ခိုက်ခဲ့မှုတွေကိုစီစဉ်ကြိုးကင်ခဲ့သူဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပါကစ္စတန်နိုင်ငံဘလူချစ်စတန်ကအယ်ခိုင်ဒါခေါင်းဆောင်ယာစင်ဟာ Terry E. Taliban appointed a set to a sheet to Pippi, El Qaeda jump at Taikamu, Dom Yamago, Joka, and season get to Pitelule, America, Yashi regap your variation.
Pakistan in Afghanistan shout, Chanzio, Kamugo, Sartan, Losan, if you are set to your end, as a petal Taikamu, Pilishi, and Yarigo, Digata, Uzabi, Losan, Melu, Pakistan up your life, Afghanistan, Niga, Moman, Kaya, and Pawen, Nezaka, Munu, Zuka, and Nigos, and Niga, Taya, the Kizan Dema, Pakistan, Seta, Jige, Bodo, Ji, Kuma, Jabet, Baswaga, D season go top of Zaraba. Momane du niga bajo kayaide ma. No, no, yeah, so in the zone, Pitama Bido, Nether, CEO Kamugo, Uzabi sounds on Melo Bojoji Baswaga, Piobari. Afghan Tower, Shidri, Ned, two, Nether Lonois, Sanity at Tabo, Juban Sound and Idelule, Bojoji Baswaga, Zagago, Koga, Bido, Sita, Jina, Jetiama, Pobia Tavari, Pobi Kamona, Siman Kangamu, Lonjoin, and Nether is a Nina Yeha.
နိုင်ငံစလုံးအတွက်အပြန်အကျိုးစီးပွားဖြစ်တယ်လို့လည်းပါကစ္စတန်စစ်တပ်အကြီးအကဲကပြောပါတယ်။နေသက်လုံးမျိုးအတွင်းဘုတ်တဲ့ပုံမှန်လေးကြောင်းထောင်လိုင်းအပြင်အခြားထောင်လိုင်းဆိုင်နီးနာတွေကိုလည်းအသုံးပြုနေပြီဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။သမ္မတတော်နဲ့ထရန့်ကကျမ်းမာရေးစောင့်ရှောက်မှုအစည်းအဝေးကိုအစားထိုးဖို့ကြိုးစားမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့အခွန်အခောက် ဆရာဥပဒေပြင်ဆင်ရေးဘက်ကိုဥလှည့်သွားပြီဖြစ်ပါတယ်။သူတို့အနေနဲ့ကြီးမားတဲ့အခွန်ရှော့ချမှုတွေနဲ့အခွန်ကောက်ခံရေးဆရာပြုပြင်ပြောင်းလဲမှုတွေကိုအပြင်းအထန်စတင်ဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းအဲ့ဒီကိစ္စဟာသူနောက်ထပ်လှုပ်ဆောင်မဲ့အစီအစဉ်ဖြစ်တဲ့အကြောင်းအိုဘားမားကဲကိုကျမ်းမာရေးပြုစုဆောင်ရှောက်မှုဥပဒေကိုအစားထိုးမဲ့အစီအစဉ်
ဒီနေ့ကနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်သွားမှာပါခုထမအောင်ဆုံးတော့ကြားဖြတ်ရွေးကောက်ပွဲသတင်းကိုရင်ဆုံးတင်ဆက်ပေးချင်ပါတယ်လာမယ့်ရှိသတင်းပတ်ဧပြီလ၁ရက်နေ့မှာကျင်းပမယ့်၂၀၁၇ကြားဖြတ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့၂၀၁၅ရွေးကောက်ပွဲမှာမဲအပြတ်အသတ်နိုင်ပြီးတော့အစိုးရဖွင့်နိုင ရှင်ကနေဦးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေနဲ့အညီလွှတ်တော်ကိုယ်စားလှယ်နေရာလက်လက်ခဲ့တဲ့မဲဆန္ဒနယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။လုံခြုံရေးအကြောင်းပြချက်အပါအဝင်အကြောင်းမျိုးမျိုးကြောင့်လက်လက်သွားတဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အသီးသီးကလွှတ်တော်ကိုယ်စားလှယ်တွေအတွက်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပတာဖြစ်ပါတယ်။သတင်းတစ်ပတ်ပဲကြာတော့တဲ့အချိန်မှာတော့အနိုင်ရပါတီ NND မျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကနာယကာကြီးဦးတင်ဦးနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့ကိုယ်တိုင်မဲဆွဲစည်းရုံးနေတယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဗဟိုလုံးမှုဆောင်တွေကိုယ်တိုင်အကြိမ်နဲ့မဲဆွဲစည်းရုံးနေကြပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာ NND နိုင်ခြေရှိနိုင်ပေမဲ့လို့စည်ရေးပြိပခတွေဖြစ်လို့လုံခြုံရေးစိုးရင်ရတဲ့ရှမ်းပြည်နယ်မိုင်းရှုနဲ့ကျေးတီမြို့နယ်လိုနေရာတွေမှာတော့တိုင်းရင်းသားပါတီတွေဘက်ကအနိုင်ရနိုင်ခြေများတယ်လို့ရှမ်းပြည်နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးရဲထွန်းကသုံးသပ်ပါတယ်။
တဲ့နိုင်ငံရေးအခြေအနေကတော့နည်းနည်းမတူဘူးပေါ့အခုဒီတစ်ခေါက်ဓာတ်ပတ်ရွေးကောက်ပွဲကကြတော့နေရာလည်းတိတ်မမြားဘူး19နေရာလောက်ပဲရှိတယ်ကျွန်တော်ခံမှန်းချက်ကတော့ NLD ပဲအဲ့ဒီဗမာလူမျိုးအများစုနေတဲ့ဒေသတွေမှာပို့ပြီးတော့အားသာချက်ရှိပါတယ်သူပဲနိုင်လိမ့်မယ်လို့ထင်တယ်သို့တော်လည်းတိုင်းရင်းသားဒေသတွေမှာမွန်ဥပါချောင်းစုံလိုနေရာမျိုးနောက်ရှမ်းပြည်လိုနေရာမျိုးတွေမှာတော့တိုင်းရင်းသားနိုင်ငံရေးပါတီတွေကပို့ပြီးတော့အခြေအနေကောင်းတယ်လို့အဲ့လိုတွက်ချလို့ရပါတယ်ဂျာကောင်းပါတီပေါ့နော်ဂျာကောင်း SNLတို့သူတို့ပို့ပြီးတော့စိတ်ဝင်စားတယ်ကျွန်တော်တို့ဒီကြားပြူပါတီ SNDP တောင်မှအဲ့ဒီဘက်မှာစီဝေးတွေလုပ်တဲ့အခါသိပြီးတော့လာတက်ကြတာသိမတွေ့ဘူးပေါ့နော်
ညမရေးလေးလာအကဲခတ်နေတဲ့ဒေါက်တာရမျိုးသိန်းကလည်းပြည်내တိုင်းအလိုက်လစ်လက်နေမြေတွေမှာပါတီအသီးသီးကဝင်ရောက်ရှင်ပြိုင်ကြမယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အနိုင်ရနိုင်ခြေတွေနဲ့ပတ်သက်လို့လည်းအခုလိုသုံးသပ်ပါတယ
်လက်ရှိအခြေအနေမှာပါတီကြီးနှစ်ခုအနေနဲ့အချိန်နေပေါ့လေမဲဆွယ်စည်းရုံးမှုတွေလုပ်နေတယ်ဆိုလို့အချိန်နဲ့ရှိမဲ့ဟိုမဲဆန္ဒနယ်ကတော့ကျွန်တော်တို့ရှမ်းပြည်နယ်တဲမှာရှိတဲ့မဲဆန္ဒနယ်တွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဂျားကောင်းပါတီချားမှာရှင်ပြိုင်မှုအချိန်နဲ့ဖြစ်လိမ့်မယ်လို့ယူဆရပါတယ်နောက်တစ်နေရာပေါ့လေရှင်ပြိုင်မှုအားကောင်းနိုင်တာကတော့ကျွန်တော်တို့ရခိုင်ပြည်နယ်အမ်းမဲဆန္ဒနယ်ပဲဖြစ်ပါတယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ရခိုင်မျိုးသားပါတီရဲ့နောက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဂျား သုံးပါတီပေါ့လေအချိန်နဲ့အရှင်ပြိုင်ရမယ်မဲဆန္ဒနယ်တစ်ခုလို့တော့သုံးသပ်နိုင်ပါတယ်။နောက်စိတ်ဝင်စားစရာနောက်ကောင်းတဲ့မဲဆန္ဒနယ်တစ်ခုကတော့ကျွန်တော်တို့မွန်ပြည်နယ်ချောင်းစုံမဲဆန္ဒနယ်ပါပဲ။လက်ရှိအချိန်ဒီမှာကျွန်တော်တို့ချောင်းစုံမှာရှိတဲ့ကျွန်တော်တို့ဓာတ်နဲ့ပတ်သက်ပြီးတော့လူလူချားမှာဟိုစိတ်ဝင်စားမှုမားနေတဲ့မဲဆန္ဒနယ်လည်းဖြစ်တာကိုတွေ့ရပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြအချိန်နဲ့ရှင်ပြိုင်တဲ့မဲဆန္ဒနယ်တစ်ခုဖြစ်လာနိုင်ပါတယ
်။ဒါပေမဲ့လို့ NND ပါတီအနေနဲ့လွှတ်တော်နိုင်ငံရေးတွေကိုပြန်ပြီးဝင်ရောက်ရှင်ပြိုင်ခဲ့တဲ့2012ကြားဖြတ်ရွေးကောက်ပွဲတုန်းကလောက်တော့ဒီ2019ကြားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူလူထုစိတ်ဝင်စားမှုနည်းနေတယ်လို့ဦးရထွန်းကရှုမြင်ပါတယ်
။ဒီကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့စိတ်ဝင်စားမှုကိုရေပူရပြောမယ်ဆိုရင်တော့ဟို2012တုန်းကကြားဖြတ်ရွေးကောက်ပွဲလောက်စိတ်ဝင်စားမှုမရှိတာတော့သိကြတယ်လေ။ဟိုတုန်းက2012ရွေးကောက်ပွဲဟိုကြားဖြတ်ရွေးကောက်ပွဲဆိုတာက2010မှာ NLD မပါဝင်ပဲကျင်းပခဲ့ပြီးတော့2012ကျတော့ပါဝင်ခွင့်ရတဲ့အခါမှာအားလုံးရှင်ပြိုင်နိုင်ခွင့်ရှိတဲ့ပထမအဦးဆုံးရွေးကောက်ပွဲဖြစ်တော့ပြည်သူလူထုကအများကြီးစိတ်ဝင်စားတယ်။ဟိုဝိုင်းပြီးတော့လဲဒီမဲထည့်လိုက်တော့ NLD ကဒီလာရှိုးတနေရလို့အကုန်နိုင်နေပေါ့နော်။အခုဒီတစ်ခေါက်ဓာတ်ပတ်ရွေးကောက်ပွဲကကြတော့ဟိုနေရာလဲစိတ်မများဘူး19နေရာလောက်ပဲရှိတယ်။တကယ်လို့အဲ့ဒီဟာမှာအခုလက်ရှိအနိုင်ရပါတီ NLD ကနေရာအနည်းစုပဲနိုင်နေပဲထားအောင်ဒီလွှတ်တော်နိုင်ငံရေးမှာအပြောင်းလဲသိရှိမှာမဟုတ်ဘူးဟိုရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုကနည်းနေဦးမှာပေါ့နော
်အခုလက်ရှိမှာတော့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအနေနဲ့လာမယ့်သတင်းပတ်အတွက်ရွေးကောက်ပွဲကျင်းပမယ့်နေရာတွေမှာတွားရောက်တာဝန်ယူဆောင်ရွက်ကြဖို့ပြင်ဆင်နေကြတဲ့အကြောင်းလောက်ကန်ရွေးကောက်ပွဲကော်မရှင်အတွင်းမှဦးကျော်မြို့သက်ကပြောပြပါဗျာကျွန
်တော်တို့တွားမှာဒီလောက်ကန်နေမှာတွားမှာဆိုတော့အဲ့ဘက်မှာတော့သူကမဲဆင်းနေပါနဲ့တိကျအောင်လို့မဲပေးတဲ့နေရာတွေမှာဘလို့ပြောမလဲမတန်ဆွမ်းသူတွေပါအဆင်ပြေအောင်လို့ပေါ့ဗျာအဲ့ဒါအကုန်လုံးပြည်သူတိုင်းမဲပေးနိုင်အောင်လုပ်ပေးထားပါတယ
်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်တုန်းကတော့တတိုင်းမြေလုံးအတိုင်းအတာနဲ့ NND မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဘက်ကဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးအစိုးရတရက်ဖွဲ့စည်းနိုင်ခဲ့တယ်လို့ပြည်ထောင်စုလွှတ်တော်မျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်တွေမှလွှတ်တော်ကိုယ်စားလှယ်နေရာအတော်များများနေရာယူနိုင်ခဲ့ပါတယ်
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတော်ရှင်တွေစီကပြောစရာရှိတာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
ပြည်ဝင်မြန်မာပိုင်းအစီအစဉ်ကိုလည်းစာရေးသားကြဖို့ထမံဖိတ်ခေါ်ပြရစီရှင်အခုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်နျူကလ িয়ার လက်နက်ပိတ်ပင်ရေးအတွက်ဥပဒေအရလိုက်နာရမယ့်စာချုပ်တစ်ခုကိုသတင်းလာနေကြရင်ကုလသမဂ္ဂမှစတင်ရွေးဆွေးနွေးကြမှာဖြစ်ပါတယ်ဒါဟာနျူကလ িয়ার လက်နက်ရဲ့အခမ်းအကဏ္ဍဘလောက်အရေးပါသလဲဆိုတာကိုအမေရိကန်မှာစတင်ကျင့်သုံးမဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ် VOA အင်ဖြူတော်သတင်းထောက် Steve Harmon ပေးပို့တဲ့သတင်းလောက်ကိုဦးကျော်စန္ဒာတင်ပြပေးပါမှာရှင်
သမရဝမဟာသူ့ကိုဆက်ခံလက်မဲ့သူကသူ့ရဲ့မူဝါဒအများစုကိုပြောင်းပြန်ပြုပစ်လိုက်မယ်ဆိုတာကြိုသိခဲ့ပါတယ်။အဲ့ဒီထက်မှတစ်ခုကတော့အိုဘားမားရဲ့နျူကလ িয়ার ကင်းမဲ့သောကမ္ဘာကြီးဖြစ်မြောက်ရေးအထောက်အမှုပဲဖြစ်ပါတယ်။အခုခါအမေရိကန်ပြည်ထောင်စုဟာနျူကလ িয়ার မူဝါဒကို2010ကစပြီးပထမအဆုံးအကြိမ်အဖြစ်ပြန်လည်စစ်ဆေးကြရင်နျူကလ িয়ার ဆန္ဒမှုရဆိုင်ထားတာကိုအဆုံးသတ်ဖို့ဆင်နေပါပြီ။မီခဲလာဒေါ့ရှ်ဟာ Heritage Foundation ကမူဝါဒသုံးသပ်သူဖြစ်ပါတယ
် We have not conducted an experiment in over 20 years
and so tomorrow နေနဲ့စမ်းသပ်မှုမလုပ်ခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီနျူကလ িয়ার ထိပ်ဖူးတွေမှာအပြောင်းလဲတချို့လုပ်ခဲ့ပါတယ်ဒီအပြောင်းလဲတွေဟာစစ်မြေပြင်မှာဘလောက်အလုပ်ဖြစ်မဲဆိုတာကျမတို့အပြည့်အဝမသိကြပါဘူ
းနျူကလ িয়ার လက်နက်အခြေအနေသုံးသပ်ရာမှာပါဝင်မဲ့အမျိုးသားလူမျိုးရေးကောင်စီအရာစီးကြီးတွေကတော့အမေရိကန်ရဲ့နျူကလ িয়ার လက်နက်အများအပြားကိုပြန်လည်စစ်ဆေးပြီးလက်နက်သစ်တွေတွူလုံလာနိုင်ပွဲအလားလာရှိတယ်လို့ဆိုကြပါတယ်ဒီလောက်ရက်တွေအလုံးကိုရုရှားကအနိကဆုံးကြည့်နေပါတယ် တကယ်တော့ရုရှားဟာအမေရိကန်ဓာတ်တောင်ပူများတဲ့နျူကလ িয়ার လက်နက်တွေစုဆောင်းထားပြီးရှိနေတယ်လို့ယူဆရပါတယ်။ဆာဂျီရူဂါဖာရုရှားနိုင်ငံရဲ့အကြံပေးကောင်စီဝင်တူဖြစ်ပါတယ
်။ Apparently today there is no nuclear policy for the new administration.
ဒီနေ့တော့အစိုးရတဲ့မှာနျူကလ িয়ার မူဝါဒရဲလို့ရှိဟန်မတူပါဘူး။စောပါသေးတယ်။ဒါပေမဲ့ပြဿနာက Republican Party မှာလက်နက်ကန့်တက်ရေးသမားတွေမရှိတော့တာပဲဖြစ်ပါတယ
်။ရုရှားဘက်ကအမေရိကန်အစိုးရနဲ့နျူကလ িয়ার ကိစ္စဆွေးနွေးမှုအစ်တရကျင်းပဖို့စစ်မှန်တဲ့ဆက်ဆံရေးပုံစံတွေဖွင့်လှစ်ဖို့လိုလားတယ်လို့လည်းပြောဆိုနေကြတာပါ။ Viktor Mizin ဟာမော်စကိုနိုင်ငံတကာဆက်ဆံရေးသိပ္ပံကပညာရှင်တူဖြစ်ပါတယ
်။ The Russian side it would if United States is forthcoming and
American ပြည်ထောင်စုဘက်ကစိတ်ဝင်စားစရာအစီအစဉ်တစ်ခုတင်ပြလာရင် Russia ဘက်ကညှင်းဆန်ဖို့တိတ်ခက်ခဲပါလိမ့်မယ်။ဘလို့မှညှင်းပယ်မှာမဟုတ်ပါဘူး
။ဒါပေမဲ့ American နိုင်ငံရဲ့အသံဝင်ကတော့လက်ရှိနျူကလ িয়ার စာချုပ်တွေကိုလိုက်နာဖို့ပြက်ကွက်နေတဲ့ရုရှားအပေါ်မှာအယုံကြည်သိမ့်ရှိကြပါဘူး။မီခေလာဒေါရှ်ကအခုလိုဆိုပါတယ
်။ So what usually happens, you know, as you well know is the United States over complies with agreements.
ညသောအဖြစ်ဖြစ်နေတာကသဘောတူညီချက်တွေကိုအမေရိကန်ကအထူးတလဲလိုက်နာနေပေမဲ့သဘောတူညီမှုမပြတ်စေခြင်းတဲ့အတွက်ရုရှားကိုလူသားလွန့်သားအောင်ခွင့်ပြုထားရတာပါ
။လက်နက်ထိန်းချုပ်ရေးလိုလားသူတွေကတော့နျူကလ িয়ার လက်နက်ပြန်လည်ဆုံးသတ်မှုကနေလည်းနဲ့မပြန့်နှံ့ရေးအတွက်အတက်စရာအခြေအနေဆက်လက်ရှိနေစေလိမ့်မယ်လို့မျှော်လင့်နေကြတာပါ။ Daryl Kimber ဟာလက်နက်ဖြတ်သိမ်းရေးအစိုးရအမှုဆောင်ဒါရိုက်တာတူဖြစ်ပါတယ
်။ I think over time President Trump and his team at the Pentagon are going to recognize that we do need to continue to have
သမ္မတ Trump နဲ့သူ့ရဲ့စစ်ဖက်ဆိုင်ရာအရာရှိတွေဟာရုရှားနဲ့ရှင်းလင်းတဲ့လက်နက်ကန့်သတ်မှုတွေဆက်ထားဖို့လိုတယ်ဆိုတာတဖြည်းဖြည်းသဘောပေါက်လာလိမ့်မယ်လို့ထင်ပါတယ်။လက်နက်ပြိုင်ပွဲတရမလိုခြင်းတော့ပါဘူး။လက်နက်ရှော့ချရေးနဲ့နျူကလ িয়ার မပြန့်ပွားရေးကိုထိခိုက်စေမဲ့လက်နက်သစ်တွေစမ်းသပ်မှုတွေလည်းမလိုလားပါဘူး
။အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার အခြေအနေပြန်လည်ဆုံးသတ်ရေးဟာ12လကနေ18လအထိကြာမြင့်ပါလိမ့်မယ်။ဒါဟာအုပ်ချုပ်ရေးဘက်နဲ့စစ်ဘက်အကြအခြေတင်ညှိနှိုင်းဖို့လုံလောက်တဲ့အချိန်လေးဖြစ်ပါတယ်ခင်ဗျာ
။ဦးကျော်စန္ဒာတင်ဆက်သွားတာပါ။အခုတော့ကျမရဲ့သတင်းဆောင်ပါဘက်ကိုအလှည့်ပေးချင်ပါတယ်။ဒီတစ်ပတ်အတွက်ကဒွင်းကင်ဆာအကြောင်းကိုတော့တင်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဒေသမှာကဒွင်းကင်ဆာဖြစ်ပွားမှုနှုံမြင့်တဲ့ဒေသတွေဖြစ်နေတာကြောင့်ဆေးလိမ့်နဲ့ကွန်ဆာသုံးမှုတွေကိုလျှော့ချရင်းကဒွင်းကင်ဆာရောဂါကိုကြိုတင်ကာကွယ်သင့်တဲ့အကြောင်းကိုတော့ဒေါက်တာတန်ဒီခါမှာရှင်ဒေါက်တာတန်စောကတင်ပြထားပါတယ်ရှင်
ကဒွင်းကင်ဆာယောဂါဟာအလွယ်တကူစစ်ဆေးဖော်ထုတ်လို့ရတဲ့ယောဂါတစ်ခုဖြစ်ပါတယ်။ဆေးပညာနားမလည်တဲ့တာမန်လူတယောက်စစ်ဆေးကြည့်ရှုမိခဲ့မဲ့ဆိုရင်တော့ကဒွင်းကင်ဆာယောဂါရဲ့အခြေအဆင့်ပြောင်းလဲမှုတွေကိုသတိထားမိလို့ရှိရပါတယ်။ဆက်လက်တောက်သုံးတာတွေ၊ကွန်းဆတာတွေလိုမျိုးကဒွင်းကင်ဆာယောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုရပ်တန့်နိုင်ခဲ့မဲ့ဆိုရင်ကဒွင်းကင်ဆာယောဂါဟာအခြေအဆင့်မှာတက်တာပျောက်ကင်းသွားနိုင်တယ်လို့ WHO မှတ်တမ်းတွေမှာဖော်ပြထားပါတယ်။အရှိတောင်အရှဒေသဟာဂရင်းကင်ဆာယောဂါဖြစ်ပွားမှုမြင်မာတဲ့ဒေသတစ်ခုဖြစ်တာကြောင့်မြန်မာနိုင်ငံရဲ့ဂရင်းကင်ဆာယောဂါတွေ့ရှိမှုနဲ့ပတ်သက်ပြီးမေးမြန်းကြည့်တဲ့အခါတောဘက်ဆိုင်ရာစေတက္ကသိုလ်မှအငြိစားပမောက္ခတကူဖြစ်သူဒေါက်တာဆူဆွေဝင်းကအခုလိုပြောပါတယ်
။ TikTok ဖြစ်နေကြတာပေါ့နော်။ဒါပေမဲ့အဆင့်အနေနဲ့ခဏပြောအဆင့်နံပါတ်6လောက်မှရှိတဲ့ကြောင့်တော့အဖြစ်နည်းလို့ပြောလို့မရဘူးပေါ့နော်။ဒါပေမဲ့အများဆုံးလို့လည်းပြောလို့မရဘူး။ဖြစ်တော့ဖြစ်နေကြတာပေါ့နော်။ကင်ဆာထဲမှာကင်ဆာယောဂါဖြစ်ပွားမှုတွေမှာတော့အဆင့်6လောက်မှရှိနေတာပေါ့နော်။
ဂရင်းကင်ဆာယောဂါဟာအကြောင်းအရာမျိုးမျိုးကြောင့်ဖြစ်ပေါ်ခံစားရနိုင်တယ်ဆိုပေမဲ့ယောဂါဖြစ်ပေါ်ခံစားရတဲ့သူတွေရဲ့90%ရာခိုင်နှုန်းဟာဆေးရွက်ကြည့်အသုံးပြုမှုတွေနဲ့ဆက်ဆက်နေပါတယ်။ဆက်လက်တောက်တာတွေ၊ကွန်းဆတာတွေကိုရှောင်ကျဉ်နိုင်ခဲ့မယ်ဆိုရင်ဂရင်းကင်ဆာယောဂါဖြစ်ဖို့အခွင့်အရေးနည်းသောမှာဖြစ်ပါတယ်
။ဂရင်းကင်ဆာယောဂါဖြစ်ရခြင်းအကြောင်းရင်းမှာတော့90%ရာခိုင်နှုန်းလောက်ကတော့ဒီဆေးရွက်ကြည့်ပေါ့နော်။ကွန်းဆေးလက်တောက်တာတို့အဲအကြောင်းဖြစ်တာတော့အများဆုံးပဲ။ကွန်းဆတဲ့ဆေးလက်တောက်တဲ့အကြောင်းဖြစ်တာတော့အများဆုံးပဲ။နော်ကဲကိုရင်းကစားဖြစ်ချတ်90%ရာခိုင်နှုန်းပေါ့တခြားဆရာခိုင်နှုန်းကတော့ခုနပြောလို့ပေါ့တခြားဒီ virus ဆောက်ဖြစ်တာမျိုးတွေရှိတယ်နကုတ်ကံအားကြောင့်ဖြစ်တာမျိုးတွေလည်းရှိတာပေါ့နော်ဆက်အများဆုံးကတော့အဲကွန်ဆစ်လိတ်ပေါ့နော်အဲဒါကြောင့်ဖြစ်တာများတာပေါ့နော
်ဂရင်းကင်ဆာယောဂါကိုဆော့ဆော့စီသိရှိအောင်ဖော်ထုတ်ဖို့လွယ်ကူပေမဲ့ယောဂါအဆင့်မြင့်ခဲ့မယ်ဆိုရင်တော့ပျောက်ကင်းအောင်ကုသဖို့ခက်ခဲတဲ့ယောဂါတစ်ခုဖြစ်ပါတယ်ယောဂမဖြစ်ခင်မှာကြိုတင်ကာဝယ်နိုင်မှုနဲ့စစောစီးဖော်ထုတ်သိရှိနိုင်မှုအတွက်ပညာပေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်နေရတာဖြစ်တယ်လို့ပြောပါတယ်
။ Green Cancer ကဖြစ်တာတွေများနေပြီ။ကွန်ဆာရဲ့လူကလည်းမှာရမ်းများနေတယ်။များနေတဲ့အခါကျသူတို့ရဲ့ဇက်ထဲမှာကင်ဆာယောဂမဖြစ်ခင်လေးမှာဆယ်မတို့တွေးနိုင်မယ်ဆိုရင်တော့ကင်ဆာယောဂဖြစ်မသွားနိုင်ဘူးပေါ့။ဆိုကင်ဆာယောဂဖြစ်ပြီဆိုရင်ကုသရတဲ့ပိုင်းမှာလည်းအရန်ကိုပဲဈေးကြည့်ပါတယ်။ပြီးတော့မှကုသပြီးတော့မှလည်း90%ခန့်တော့အသက်ရှင်ဖို့ဆိုတာလေ။ငါနဲ့အသက်ရှင်ဖို့က90%ခန့်တော့မရှိပါဘူး။ဆိုအဲကြောင့်မို့ဆယ်မတို့တကယ်ရွယ်ချက်ကဘာလဲဆိုကင်ဆာယောဂမဖြစ်ခင် မှာချိုးတင်ကာကွယ်နိုင်တဲ့နိုင်ဖို့တကူဒီပြောင်းလဲမှုဂရင်းပြောင်းလဲမှုလေးတွေဘယ်လိုတွေ့ရတယ်လဲဆိုတာကိုစစ်ဆေးတဲ့သဘောပါအဲ့တော့အဲ့ဒီမှာဂရင်းမှာအစပြီးအချိုးပြောင်းလဲမှုလေးတွေဖြစ်လာပြီဆိုရင်တော့ဆရာမတို့ကုသပေးလို့ရတယ်ခက်ခဲမရှိပါဘူးเนาะဆရာမတို့ကကိုယ့်ဟာနဲ့ကိုဝါသနာလည်းပါတယ်ကိုစေတနာလည်းပါတယ်ဆရာမတို့ဘာမှတော့ခက်ခဲမရှိဘူးသွားတဲ့နေရာမှာလည်းအဆင်ပြေတယ်အကုန်လုံးကလည်းဝမ်းပန်ပို့ကြတယ်ကုညီကြတယ်ဆရာမတို့ခက်ခဲမရှိပါဘူးဒါပေမဲ့အဲ့တော့ဂရင်းကင်ဆာရောဂါတွေ့ပြီဆိုရင်လည်းဆရာမတို့ကနီးစပ်တဲ့ဒီခွဲစိတ်ကုသဖို့လိုအပ်လို့ရှင်ဆက်ဆေးရုံကိုပို့ပေးတယ်ပို့ပြီးတော့မှဂလိုအပ်တဲ့ကုညီလေးတွေပေးတာပေါ့နော်ဆိုတော့ဆရာမနဲ့ကင်ဆာရောဂါကိုကုသတာမဟုတ်ဘူးကင်ဆာရောဂါမဖြစ်ခင်မှာဟိုတွေ့ဖို့အတွက်ကိုအရေးကြီးတာပေါ့ဆော့ဆီးဆိုတာတွေ့နိုင်ဖို့ပါပဲကာကွယ်နိုင်ဖို့အတွက်ပေါ့နော
်ကွန်ဆာတဲ့သူတွေဆလိတောက်သုံးတဲ့သူတွေအနေနဲ့ဆေးရကြီးဆောက်သုံးမှုတွေကိုရှော့ချနိုင်ခဲ့မယ်ဆိုရင် green cancer ယောဂအပြင်ဆက်ဆက်နေတဲ့ယောဂတွေဖြစ်ပေါ်မှုကိုရော့ကျစေမှာဖြစ်ပါတယ်
သမန်နေနေရတော့ green cancer မဖြစ်စေချင်ဘူးပေါ့နော်မဖြစ်စေချင်ကြောင့်မလို့တော့ခုနပြောသူကွန်ဆာတာတို့ဆေးလေးတောက်တာတို့တော့ရှော့စေချင်ပါတယ်မစားစေချင်ဘူးအတတ်နိုင်ရင်တော့ကျွန်တော်ရှော့တာစကားကိုမပြောချင်ပါဘူးလုံးဝကိုမစားစေချင်ပါဘူးအဲ့ဒါတကယ်တမ်းယောဂလည်းကိုယ့်ကိုယ်လည်းယောဂယူရတဲ့အတူတူပဲနောက်ပအောင်ချင်မှလည်းညစ်ပတ်ပါတယ်နောက်တစ်ခုကလည်းခုနပြောသူပေါ့လေဟိုဒီ green cancer တကယ်မှဖြစ်ပြီဆိုရင်ခံစားရတဲ့လူတွေဘုမှာအမ်ပလန်ကိုဟိုတနာစရာကောင်းပါတယ်နော်ကိုကိုရင်လည်းမကောင်းမိသားစုတက်ကလည်းမကောင်းဘောနော်ဆိုတော့အဲကြောင့်မလို့ဆရာမအနေနဲ့တော့ပြောချင်တာကတော့ဒီကွန်းစားတာဆေးလေးတောက်တာတော့ဟိုရှော့ရတဲ့စာရင်တော့ဖြစ်စေချင်ပါတယ်မစားစေချင်ပါဘူးနော်ဆိုတော့အဲ့ဒါလေးတစ်ခုပါပဲဟုတ်
မြန်မာနိုင်ငံပအဝင်ရှစ်တောင်အာရှဒေသတွေဟာဂရင်းကင်ဆာယောဂါဖြစ်ပွားမှုတို့မြင်မာတဲ့ဒေသတွေဖြစ်တာကြောင့်ဆလိတ်နဲ့ကွန်ဆာသုံးမှုတွေကိုရှော့ချပြီးဂရင်းကင်ဆာယောဂါကိုကြိုတင်ကာကွယ်ထားတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇောပ
ါဒေါက်တာတန်ဆော်တင်ဆက်တဲ့ကျန်းမာရေးသတင်းဆောင်ပါကိုနားဆင်ခဲ့ရဖြစ်ပါတယ် VOA ရဲ့သတင်းကုတင်နဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်နောက်2နာရီကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီတော်အောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ခုတော့ဂျနေသေးရဲ့အချိန်မှာသတင်းချင်းချုပ်ကိုမှတင်ပြထားတဲ့တလက်ကြီးညာပေးပါအောင်ရှင်
အီရန်နိုင်ငံမိုးဆူးမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြတွေလက်ကပြန်လည်သိမ်းပိုက်ရေးတိုက်ပွဲအတွင်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရက်သားတရာကျော်သေဆုံးရတယ်လို့မျက်မြင်တွေ့သူတွေကပြောဆိုကြပါတယ်။အမေရိကန်ညာရှိတွေဘက်ကတော့တိုက်ခိုက်ခဲ့တယ်ဆိုတာကိုအတည်ပြုထားပါတယ်။အဆအုံတွေကတချို့သေဆုံးထိခိုက်ဒဏ်ရာရတာတွေကတော့ IS အစွန်ရောက်တွေကဘုံထောင်ထားတဲ့ကုန်တင်ကားကြီးဖောက်ခွဲလိုက်တာကြောင့်လည်းဖြစ်နိုင်တယ်လို့အရက်သားတချို့ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်။ဆီးရီးယားဆွေရနဲ့သူ့ရဲ့မဟာမိတ်ရုရှားစစ်လေယာဉ်တွေကဆီးရီးယားနိုင်ငံတဝန်းကသဘုံတွေကိုပစ်မှတ်ထားပြီးမနစ်စနေနေ့ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အီတလီမြို့ကသဘုံတွေထိန်းချုပ်ထားတဲ့အမျိုးသမီးအချင်းထောင်ကအချင်းသားတွေအပါအဝင်လူအများအပြားသေဆုံးခဲ့ပါတယ်။အဲ့ဒီထောင်ကိုစနေနေ့ညကတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်ကိုတော့မသိရသေးပါဘူး။ဒါပေမဲ့သေဆုံးသွားသူတွေထဲမှာအချင်းသားတွေနဲ့ထောင်ဝင်တန်းပေါင်း16ယောက်ပါဝင်တယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။လေကြောင်းကနေတိုက်ခိုက်တာကိုခံခဲ့ရပြီးတဲ့နောက်အဲ့ဒီမှာရှိနေတဲ့အချင်းသားတွေထောင်ထဲကနေထွက်ပြေးဖို့လုပ်တာမှာထောင်လုံးကျုံရေးတွေကပစ်ခတ်ခဲ့တဲ့အတွက်အချင်းသားတချို့သေဆုံးသွားခဲ့တယ်လို့လည်းပြောဆိုကြပါတယ်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်ဆင်ဆင်နတီကလူစီကာယာနိုင်ကလပ်တစ်ခုမှာဒီကနေ့မနက်ပိုင်းပစ်ခတ်မှုဖြစ်ခဲ့တာကြောင့်အနည်းဆုံး15ဦးသေနတ်ထိမှန်ပြီးဒီထဲကတအူးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ်မီယိုနိုင်ကလပ်အတွင်ပြစ်ခတ်မှုမြင်ကွင်းကတိတ်ကိုတုံးလှုပ်ချောက်ချားစရာကောင်းတယ်လို့လည်းရဲရာရှိတဦးကပြောပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မရှင်ကမဲခွဲရွေးချယ်လိုက်ပါပြီ။အခုအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစောပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနည်းလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများစုကရှုမြင်ထားကြပါတယ်။ကာရီလန်ကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတင်ကြီးထားရကြေညာပေးခဲ့ရဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မဆွန်မွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tweed ဖြစ်ပါတယ်။ကျမနောင်လည်းဖိုက်ပါ။ VOA American အတန်ရဲ့နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်သတင်းခွင်တွေနဲ့ညဘက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်9နာရီမှာထုတ်လွှင့်မှာဖြစ်ပြီးတော့ line meter 24 25နဲ့31တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုအားပေးနားဆင်တော့တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.